ချက်တိုက်လေယာဉ်တွေနဲ့အစစ်မြစ်ဝေဟင်ကနေဝေဟင်ပစ်ဒုံးကျည်တွေပါဝင်ဒေါ်လာဘီလီယံ20တန်မိုးရှိတဲ့စစ်လက်နက်ပစ္စည်းတွေကိုအစ္စရေးကိုရောင်းချဖို့အတည်ပြုလိုက်ပြီလို့အမေရိကန်နိုင်ငံသားရေးဌာနကမနေ့ဩဂုတ်လ23ရက်နေ့မှာပြောပါရယ် F-15 တိုက်လေယာဉ်50ကျော် AMRAAM လို့ခေါ်တဲ့အစစ်မြစ်နည်းပညာသုံးဝေဟင်ကနေဝေဟင်ကိုပစ်နိုင်တဲ့တာလက်ပစ်ဒုံးကျည်တွေ120 mm တင်ကားကြီးတွေပောက်ကွဲမှုအားကောင်းတဲ့မော်တာတွေနဲ့ရှေ့တန်းစစ်မျက်နှာပြင်မှာအသုံးပြုတဲ့ကြီးကားကားတွေပါဝင်တဲ့အဲ့ဒီစစ်လက်နက်ပစ္စည်းတွေကိုအစ္စရေးကိုရောင်းချမဲ့အစီအစဉ်ကိုတော့လွှတ်တော်ကိုအသိပေးထားပြီးတော့ဒါဟာအစ္စရေးအနေနဲ့ပို့ပြီးတော့မှကျေပြန့်တဲ့အရှိလေပိုင်းဒေသစစ်ပွဲဆင်နွှဲရမယ့်အခြေစိုက်လာတဲ့အချိန်မှာရောင်းချတာလည်းဖြစ်ပါတယ်။ဒါပေမဲ့အခုရောင်းချမဲ့စစ်လက်နက်ပစ္စည်းတွေဟာအစ္စရေးဘက်ကိုချက်ချင်းရောက်လာမှာမဟုတ်ဘဲနဲ့ contract သဘောတူညီချက်ကိုနှစ်နဲ့ချီပြီးတော့ဖြည့်ဆည်းပေးရမှာဖြစ်ပါတယ်။အခုရောင်းချမဲ့လက်နက်ပစ္စည်းတွေဟာအနာဂတ်မှာအစ္စရေးစစ်တပ်ရဲ့စွမ်းအားကိုရေရှည်မြင့်တင်ပေးမဲ့လက်နက်တွေဖြစ်ပြီးတော့အစောဆုံးအနေနဲ့2026ခုနှစ်မှာအစ္စရေးကိုစတင်တင်ပို့နိုင်မယ်လို့ခန့်မှန်းထားပါတယ်ရှင်။